င်းကြီးကောင်းဆောင်တွေပညာရှင်တွေပြောလို့ရှိတာကဒီနေ့ကျွန်တော်တို့လူငယ်တွေကအနာဂတ်ရဲ့ကောင်းဆောင်တွေအသေးအပွင့်တွေလို့ဆိုပါတယ်ကျွန်တော်ယုံကြည်တာကမြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံများအနေနဲ့ယနေ့လူငယ်ကယနေ့ဖွံ့ဖြိုးတိုးတက်မှုရဲ့အရေးအကြီးဆုံးလူတွေပါပဲဒါပေမဲ့ကမ္ဘာပေါ်မှာအလုံးမရှိသူတွေရဲ့တဝက်ကဒီလူငယ်တွေပဲဖြစ်နေပါတယ်ရထားတဲ့ပညာနဲ့တင့်တော်တဲ့အလုတ်ကင်ကိုမရကြပါဘူးအလုတ်ကင်မဲ့ပညာတတ်လူအစုအဝေးကြီးကိုဖြစ်နေပါတယ်ဘာကြောင့်လူငယ်တွေအလုတ်ကင်မရလဲဆိုတော့နိုင်ငံတော်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဆောင်ရွက်ရမှာလိုအပ်တဲ့အလုတ်သမားအရင်းမြစ်တွေကိုရရှိလာအောင်ခေါင်းဆောင်နိုင်မဲ့လူငယ်တွေကိုဖြစ်လာအောင်ရရှိလာတဲ့အလုတ်သမားအရင်းမြစ်တွေလူငယ်ခေါင်းဆောင်တွေကိုလည်းတင့်တော်တဲ့အလုတ်ကိုင်တင့်တော်တဲ့နေရာအခန်းကဏ္ဍတွေမှာအခွင့်အလမ်းဖန်တီးပေးရမှာအားနည်းမှုတွေရှိနေပါတယ်နိုင်ငံသားမှာပညာသင်ကြတဲ့လူငယ်တွေတွေ့ရင်ဆွေးနွေးဖြစ်တာကကဲရင်ဘာလို့စားမှာလဲခုရထားတဲ့ပညာရေးနဲ့ကိုယ့်အမိမြန်မာနိုင်ငံကိုပြန်ရောက်တဲ့အခါဘာတွေလုပ်ကြမှာလဲဆိုတဲ့မေးခွန်းတွေပါလူငယ်တွေစီးပွားရေးကိုဖန်တီးနိုင်မဲ့အခွင့်အလမ်းဘန်ချင်းငွေတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးလုပ်ငန်းတွေမှာလူငယ်တွေကိုဦးစီးဦးဆောင်ပြုနိုင်တဲ့အခွင့်အလမ်းတွေလုပ်ငန်းခွင့်တင်နှန်းတွေနိုင်ငံတော်ဈေးကွက်နဲ့လူအဖွဲ့အစည်းတွေကဖန်တီးပေးရမယ်လို့ကျွန်တော်ယုံကြည်ပါတယ်နိုင်ငံသားကြီးနေမြုံနယ်မှုတွေရရှိလာအောင်ခြေကံအဆောက်အဦတွေဖြစ်တဲ့ပျက်စင်မီအင်တာနက်တယ်ယူပို့ဆောင်မှုနဲ့စီးပွားရေးအဆောက်အုံတွေကိုပုံမတိုးတက်အောင်ဖန်တီးပေးဖို့လိုအပ်တယ်လို့ပဲအရေးကြီးရှိတဲ့လူငယ်လှုပ်သားတွေအရေးကြီးရှိတဲ့လူငယ်ကောင်းဆောင်တွေနိုင်ငံရဲ့အဓိကအင်အားစုတွေကိုအစ်စ်မီတဲ့ပညာရေးဈေးကွက်ကိုဥတီတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးရပါလိမ့်မယ်ဒီလိုလှုပ်ဆောင်ရမှာပြည်မမြို့ကြီးတွေတင်မကပဲပြည်နယ်တိုင်းရင်းသားဒေသများအထက်ကိုအခြေခံပညာရေးမှနေပြီးတော့အစ်စ်မြေပညာတက္ကသိုလ်ပညာရေးအထိနိုင်ငံတော်ရဲ့လိုအပ်ချက်နဲ့အညီပြုပြင်ပြောင်းလဲပေးရပါလိမ့်မယ်။နိုင်ငံတော်ရဲ့ရှိတဲ့ဘတ်ဂျက်ငွေကြေးများကိုပုံမူပြီးတော့တုံ့ဆွဲပေးရပါလိမ့်မယ်။တက္ကသိုလ်တွေပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံရေးကောင်းဆောင်တွေပူးပေါင်းပြီးလုပ်ငန်းခွင်တင်နှန်းတွေလူငယ်စင်တာတွေကျောင်းသားသမဂ္ဂတွေလူငယ်အလုပ်သမားအဖွဲ့အစည်းတွေကိုတည်ထောင်နိုင်အောင်အားပေးအားမြောက်ပြုရင်နိုင်ငံတော်ရဲ့နိုင်ငံရေးပြောင်းလဲမှုတွေမှာစီးပွားရေးစီမံချက်တွေမှာလူငယ်များကိုနေရာပေးဥဆောင်စေသင့်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းမှာလူငယ်တွေရဲ့အခန့်ကဏ္ဍကတမိုင်းတလျှောက်ဦးစားပေးမခံရဘဲဖိနှိပ်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုလိုနိုင်ငံရေးပြောင်းလဲလာမှုဈေးကွက်စီးပွားရေးကိုဥတီလာတဲ့ပြုပြင်ပြောင်းလဲမှုကာလတွေမှာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍအရရက်တွေမှာကျွန်တော်တို့လူငယ်တွေကိုနေရာပေးရမယ့်အချိန်ရောက်ပြီလို့ကျွန်တော်ယုံကြည်ပါတယ်။အခုဆိုရင်လူငယ်တွဲဆောင်ပွဲတွေအာဆီယံတွဲဆောင်ပွဲတွေကျွန်တော်တို့မြန်မာလူငယ်တွေကကမ္ဘာအလယ်ကိုဝင်ရောက်ပါဝင်နေတာကကောင်းမွန်တဲ့လက္ခဏာရပ်တွေပါပဲ။ဒီလိုပဲနိုင်ငံတော်အနေနဲ့ဈေးကွက်နဲ့လူမှုရေးအတိုင်းအဝိုင်းတွေနဲ့လူငယ်တွေကိုပုံမူပြီးတော့နေရာပေးမယ်။နိုင်ငံရေးစီးပွားရေးအနေနဲ့ပညာရေးတွေမှာအခွင့်အလမ်းတွေပို့ပြီးဖန်တီးပေးမယ်။လူငယ်တွေဖွံ့ဖြိုးတိုးတက်မှုကဏ္ဍမှာပုံမူပြီးတော့ရင်းနှီးမြှုပ်နှံပေးမယ်ဆိုရင်ကျွန်တော်တို့မဝေးလာတဲ့ကာလမှာမျှော်မှန်းထားတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကြီးစီကိုရောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်မိပါတယ်။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်